ကျူတင်ဆန္ဒမဲ့ပေးမဲ့မဲဆန္ဒရှင်တွေရဲ့အမည်စင်ကိုမြို့နယ်အလိုက်ရွေးကောက်ပွဲကော်မရှင်ရုံးနေမှာကတ်ထားမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပြင်ရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာလဲကျူတင်မဲ့ပေးထားတဲ့နာမည်တွေကိုမဲပေးမဲ့စင်ထဲမှာဖြတ်ထားပြီးကျူတင်မဲ့ပေးပြီးဆောင်တခါတည်းရေးသွင်းသွားမယ်လို့ဆိုပါတယ်။ဒီသတင်းပြည့်စုံကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတောက်မိခကပေးပို့ထားပါတယ်ရှင်။
ကျူတင်မဲတွေနဲ့ပတ်သက်ပြီးကျူတင်မဲပေးသူတွေအနေနဲ့နှစ်ခါပြန်မဲပေးနိုင်တယ်လို့ဝေဖန်နေကြတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ကအခုလိုပြောဆိုလိုက်ပါတယ်
။ကျူတင်မဲပေးတဲ့လူတွေရဲ့တစ်တစ်ပုံစံတစ်နှစ်ပုံစံတစ်သုံးပုံစံနဲ့ကတ်ပြီးတော့မဲရုံတွေမှာကတ်ထားပါတယ်။မဲရုံမူတွေအဲ့လားတွေကိုကျူတင်မဲပေးပြီးသားအကြောင်းတွေကိုမဲစနစ်မှာမှတ်ထားပါတယ်။လာရောက်လို့ရှိရင်အရေးယူရမယ်ဖမ်းပြီးတော့နှစ်ခါပြီးတဲ့အတွက်ကြောင့်ညင်သာစွာကျွန်တော်လှုပ်ထားပါတယ်။အဲ့ဒီမရှင်းတဲ့ပါတီရှိရင်ကျွန်တော်စီကိုလာမိရလို့လည်းလမ်းညွှန်လိုက်ပါဤပကအခုဤပကိုကျူတင်မဲနဲ့မှတွေထုတ်ပေးပြီးပါပြီ3000 4000ကျော်ခံမှန်းရရှိပါတယ်38နိုင်ငံနေပြီးတော့တောင်းခံထားပါတယ်ပုံစံ13နဲ့စနစ်တကျသက်ဆိုင်မျိုးတွေမှာပြည့်စုံထားပါတယ်ပုံစံ13မှာပါတဲ့စီးရင်တိုင်းမဲ့လက်မှတ်တွေကိုထုတ်ပေးနေပါပြီ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားမှုဦးမြင့်နိုင်ကကျူတင်မဲနဲ့ပတ်သက်ပြီးခုလိုပြောပြခဲ့တာပါကျူတင်မဲပေးတာမှာအပိုင်း၃ပိုင်းခွဲထားပါတယ်စေယုံတက်နေသူတွေထောင်ကျခံရသူတွေနဲ့ခရီးသွားတဲ့သူတွေကိုပုံစံတစ်တစ်နဲ့စည်ရင်းပြုစုသွားမှာဖြစ်ပါတယ်ရှေးတန်းရောက်တက်မတော်သားရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေကိုတော့ပုံစံတစ်နှစ်နဲ့ဖြည့်ကစည်ရင်းပြုစုထားမှာဖြစ်ပါတယ်ဒီပားရောက်နေသူတွေကိုတော့ပုံစံတစ်သုံးနဲ့တက်မှတ်ကစည်ရင်းပြုစုသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ပြည်တွင်းနေကျူတင်မဲတွေနဲ့ပတ်သက်ပြီးဦးမြင့်နိုင်ကခုလိုပြောပါသေးတယ်
ကျန်တဲ့ဟိုတပြည်လုံးတိုင်းတန်နေရတော့ဆေးရုံတက်နေရတယ်တင်းနှက်တက်နေရတာတွေအချုပ်ကျနေတာတွေဒါတွေကတော့ရွေးကောက်ပွဲကလည်းဝင်းနေတဲ့အခါကျတော့ကျူတင်မဲတွေ၆ပါပြီတချို့ရွေးကောက်ပွဲနီးရနေဆိုရင်ဆေးရုံကဆင်းသွားမှာဖြစ်တယ်အချုပ်ကလွတ်သွားမှာဖြစ်တယ်ဒါတွေနဲ့ဆိုတော့စရိအတိကျကျွန်တော်ကခံမလို့မရသေးပါမကြခင်ကျွန်တော်အကျန်းညတိရမှာပါတစ်တစ်စင်းနဲ့မကြမီပြင်းညာကတ်ထားမှာပါတမရောက်နေတဲ့တမတော်သားတွေနဲ့အတူနေမိသားစုတွေအတွက်ပုံစံတစ်နှစ်နဲ့ပြုစုထားမှာပါမဲရုံနေတဲ့ကော်မရှင်နေမှာတိတိကျကျကတ်ထားမြင်လာတော့ကတ်ထားပါမယ်တစ်ကဲတစ်နှစ်ကဲတစ်သုံးနဲ့ကြည်ချင်းအဖြစ်ကျူတင်မဲ့ဘသူတွေပေးနိုင်တယ်ဆိုတာကိုထင်ထင်ရှားရှားမြင်နိုင်ပါတယ်ဘာမှလျှို့ဝှက်ထားခြင်းမရှိပါဘူး
ကျူတင်မဲတွေမဲရုံတွေကိုပေးပို့တာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အပေါ်ရန်ကုန်တိုင်းဒေသကြီးအရှိပိုင်းခရိုင်ကကော်မရှင်ဥက္ကဋ္ဌဦးခင်မောင်ကျော်ကခုလိုပြောပြပါတယ
်ကျူတင်မဲမှာနှစ်ပိုင်းရှိတယ်ဒီမဲဆန္ဒနဲ့ပြင်ပရောက်တဲ့လူတွေကမဲပေးတဲ့နေ့ညနေ၄နာရီပြည့်သူကကျွန်တော်လက်ခံပေးလို့ရတယ်ဟိုရောက်တော့ပါနေတဲ့လူကမဲဆန္ဒနဲ့အတွင်းမှာရှိတဲ့လူတွေဒီမကောင်းလို့တော်မတဲ့နာရီအရောဘိုက်ကြီးသားတို့နည်းနည်းတမ်းမိုက်မကောင်းတဲ့လူတွေကခီးသွားပြရှိတဲ့လူတွေကရက်ွက်တင်းမှာရက်ွက်ကော်မရှင်ရုံးမှာတင်တဲ့လူတွေကမဲယုံမပွင့်ခင်အဲသူတို့ကပေးရတယ်မဲယုံပွင့်တဲ့အချိန်မှာအားလုံးရှိမှမဲပုံထဲကိုထည့်ပြီးတာနဲ့နောက်ကလက်မခံတော့ဘူးကွာပေးတဲ့လူရဲ့အမြင်သိနေလဲကတ်စားပေးမယ်ကွာအရေးအတွက်ဘယ်လောက်ရှိမယ်ဘယ်သူတွေပေးတယ်ဆိုစစ်ဆေးနိုင်အောင်လို့ကတ်စားပေးမယ်ကွာကျွန်တော်တို့မဲစင်းထဲမှာသူကချက်ထားပြီးတော့မေရနေတော့ကျူတင်မဲလို့ကျွန်တော်တို့ကမှတ်ထားပါပါခင်ဗျာ
ကျူတင်မဲပေးလို့သူတွေဟာပုံစံ15နဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေမှာရှောက်ထားရမှာပါရှောက်ရမဲ့ပုံစံအချင်းချုပ်ကိုဦးခင်မောင်ကျော်ကခုလိုရှင်းပြခဲ့ပါသေးတယ
်ကျူတင်မဲလို့ကျင်လို့ရှိရင်ကျွန်တော်တို့အကြောင်းကြားပြီးပုံစံ15ဆောင်းအောင်ပါခင်ဗျာ15ကအဓိကပြောရရင်ဗျာကိုယ်လိုက်လက်မပါမယ်ရှင်းတာနာဆိုင်အဓိကလက်မပါမယ်ပြန်နဲ့လက်မသူရှောက်မှရမယ်
လက်ရှိမှာကျူတင်မဲပေးလို့သူတွေအနေနဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေမှာရှောက်ထားနိုင်ပြီဖြစ်ပါတယ်ကျူတင်ဆန္ဒမဲလက်မှတ်တွေကိုအောက်တိုဘာ3ရက်နေ့ကစတင်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေနိုင်ငံသားရေးဝင်ကြီးဌာနကိုလွှဲပြောင်းပေးနေပါတယ်ဒီလွှဲပြောင်းလက်ခံခြင်းဆောင်ရွက်တာတွေကိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကိုလာရောက်လေ့လာနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ထားပါတယ်ဒါပေမဲ့ပါတီတွေနဲ့ရွေးကောက်ပွဲလေ့လာသူအချို့ကတော့ကျူတင်မဲကနေမဲမတမာမှုတွေလှုပ်ဆောင်နိုင်တာတွေရှိတယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်